ဒွေးစားတွေပေါ်လူမျိုးလုံးတပ်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်ကမ်ဘီယာနိုင်ငံကတရားစွပ်စွဲထားတဲ့မှု Netherlands နိုင်ငံတဟိတ်မျိုးက ICJ တရားရုံးမှာအခုအတမ်းနဲ့နေချိန်မှာကြားနာစစ်ဆေးနေတာပါဒီမှုအတွက် NLD အစိုးရလက်ထက်ကတော်အောင်ဆန်းစုကြည်မြန်မာနိုင်ငံဘက်ကဥဆောင်တွားရောက်ခြေပကဲတော့ကမြန်မာပြည်သူအများစုသူ့ဘက်ကရည်တည်ပြေးခဲ့ကြပါတယ်အခုတစ်ခေါက်အမှုပြန်လည်စတင်ကြားနာမှုအပေါ်မှာရောပြည်သူတွေရဲ့စိတ်ဝင်စားမှုဘလောက်အထိရှိနေပါသလဲရန်ကုန်ကစူးစီးပေးပို့လာသမျှကိုမဆုမြတ်မောင်ကတင်ပြပေးပါပါခင်ဗျ
တဟိတ်မျိုးက ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲထားတဲ့အမှုကိုဒီနေ့ February 27ရက်နေ့မှာပြန်လည်စတင်ကြားနာနေပါတယ်2019ခုနှစ်တုန်းကဒေါက်ဆန်းစစ်ကြီးဦးဆောင်ပြီးတော့မြန်မာနိုင်ငံဘက်ကခြေပါခဲ့စဉ်တုန်းကမြန်မာနိုင်ငံကအပါအဝင်ဥရောပနိုင်ငံတချို့ကမြန်မာတွေကပါတဟိတ်မျိုးအထိလိုက်သွားပြီးတော့အားပေးပံ့ပိုးခဲ့ကြပါတယ်။နိုင်ငံထဲမှာလည်းအားပေးထောက်ခံပွဲတွေလုပ်ခဲ့ကြတဲ့အထိပါ။အခုတစ်ခေါက်ကြားနာပွဲအပေါ်ဒီလိုအများရဲ့တုံ့ပြန်မှုအရင်တစ်ခေါက်လိုတက်တက်ကြွကြွတိမ်မတွေ့ရပါဘူး။အခုတစ်ခေါက်မှာတော့စစ်ကောင်စီကတာဝန်ပေးထားတဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့အဖွဲ့ကတရားရုံးမှာခုခံခြေပါနေပါတယ်။ဒုက္ခရေကာကွယ်စောင့်ရှောက်သူများအဖွဲ့ကဦးမောင်မောင်လေးကတော့လက်ရှိ ICJ မှာတရားစွဲခံရတဲ့အမှုကနေမြန်မာတိုင်းနိုင်ငံလုံးကြုံနေရတဲ့စစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုရလာဖို့မျှော်လင့်ချက်ရှိနေကြတယ်လို့အခုလိုပြောပါတယ
် ICJ ကိုရောက်လာတဲ့တရားမဲ့မှုတွေကိုတရားမျှတမှုဖြစ်ဖို့နော်အတိတ်ကနေကျင်းလွန်နေတဲ့လူတွေကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်ကျွန်တော်ပြောလင့်ပါတယ်ဒါလည်းမကပါဘူးလက်ရှိဒီနောက်ပိုင်းဖေဖော်ဝါရီရက်နေ့နောက်ပိုင်းမှာဆိုလဲဒါအားလုံးကြတိနေနေကြတဲ့အတိုင်းပါပဲတော့တပ်ဖြတ်မှုတွေမရှိမှုတွေဟုတ်လားအတောင်းနဲ့ချီတိုင်းနဲ့ချီတာနီပါချီအောင်ဟုတ်လားစိတ်ဒုက္ခတွေဒီကလေးတွေအမျိုးသမီးတွေအများကြီးပေါ့ဗျာအဆောဒီလိုကိစ္စတွေကဒီဒီဒီရခိုင်မှာဖြစ်ခဲ့တဲ့ဝင်ကြတွေလုပ်ခဲ့တဲ့ဤသူလက်ရှိတဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီ ICJ ကအနေပေါ့နော်ကျွန်တော်နိုင်ငံသားအားလုံးအတွက်သမိုင်းအတွက်တရားမျှတမှုကိုတော့ကျွန်တော်တို့အနေနဲ့တော့ညွှန်ပြပါတယ်
နိုင်ငံရေးအကျဉ်းသားကိစ္စဆောင်ရွက်ပေးနေတဲ့ရှင်းနေတယောက်ကတော့ဒီတစ်ချိန်ကြားနာမှုနောက်ပိုင်းမှာအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကိုကယ်တင်နိုင်တဲ့လမ်းကြောင်းတစ်ခုထွက်ပေါ်လာမလားဆိုတော့နိုင်ငံရေးအသည့်နဲ့အခုတစ်ခေါက်အမှုကြားနာပွဲအပေါ်အရင်ကထက်ပိုပြီးတော့ဆက်ဝင်စားမိတယ်လို့ခုလိုပြောပါတယ
်။ရှင်းဝင်စားမှုရှိတာပေါ့ကျွန်မရဲ့မြန်မာပြည်နိုင်ငံရေးအပြောင်းလဲတဲ့မှာသူကလည်းတစ်ခုပါကိုပါနေတဲ့ကိစ္စလေး။သူကဖြည်းဖြည်းရောက်ရောက်ကိုလုံးဝမဲ့ကိစ္စကြီး။နောက်ဆုံးကယ်မှာကကျွန်တော်စီမှာအနာရှင်ဒီကုန်းချုပ်ကိုကယ်မှာကအိုင်နိုင်နဲ့ပါတယ်လေ ICJ ရဲ့ ICC တွေလုံရင်းကောင်စီတွေအိုင်နိုင်နေရလဲအရေးကြီးတဲ့ line တစ် line ပဲနိုင်ငံကြီးကစိတ်ဝင်စားကိုစိတ်ဝင်စားရမယ်အရေးကိုကြီးရဲ့ကျွန်တော
်ဒေါက်ဆာဆူစီလက်ထက်တုန်းကအခုကခြေပါမှုကိုအားပေးခဲ့တဲ့လူငယ်တယောက်ကတော့ဒီအမှုကနေစစ်တပ်ရဲ့ကျူးလွန်မှုတွေရပ်သွားမယ်လို့မျှော်လင့်မထားတဲ့အတွက်စိတ်မဝင်စားတော့တာဖြစ်တယ်လို့အခုလိုပြောပြပါတယ
်အေးရောအန်တီဘက်ကကျွန်တော်ရတိကြီးပါဘောနော်ဒီကိုယုံလို့ရတိကြီးပါခုလောနာတိမ်ရှင်တော်ဘောကျွန်တော်စစ်တပ်ကသူလုံချင်တာလုံနေကြလို့ရင်းကြဲစောမကောက်အောင်ကျွန်တော်တို့တွေပါဒိုင်းတပီလုံးကသူလုံချင်တော်လုပ်ရတာအတရားမှုတွေကအများကြီးပဲအင်္ဂါကားကလည်းထိုင်းပြောင်းသက်သက်ပါလေပြတော့အားရစရာမရှိဘူးဒီရောဒီတစ်ခေါက်ဘာဖြစ်လာမလဲဆိုတာလည်းကျွန်တော်မှန်းလို့မရအောင်မှန်းကြရတော့တိတ်စိတ်မစားဘူးရစစ်တပ်လုံချင်တော်ဆက်လုပ်နေမှာလို့ပဲကျွန်တော်မြင်တယ်ပါပြောင်းလဲဖြစ်လာမလို့ဆိုတော့စောင့်ကြည့်ဖို့တက်တက်လောက်ပါပဲ။ဒိတ်တွေတူရောကျွန်တော်စိတ်ထဲမှာမရှိဘူးကြ
။ဒီကနေ့တဟိတ်မြို့မှာပြန်လဲကြားနာပွဲမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆက်ဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာတရားစွဲတာဟာတရားဝင်မှုရှိရလားဆိုတဲ့အချက်ကိုမြန်မာနိုင်ငံကိုစားရှင်းနေလိုက်ပြီးနေတဲ့နိုင်ငံတကာရှင်းနေတွေကထောက်ပြလျှောက်ထားနေကြပါရဲ့ရှင်။